ကမ္ဘာတဝန်းကအမျိုးသမီးအခွင့်အရေးတက်ကြွလှုပ်ရှားသူတွေကိုအမေရိကန်နိုင်ငံသားရေးဝန်ကြီးကနှစ်စဉ်ဂုဏ်ပြုချီးမြှင့်တဲ့ International Women of Courage Award နိုင်ငံတကာအမျိုးသမီးရည်စွမ်းတက်သည့်ရှင်ဆုကိုမြန်မာနိုင်ငံကအမျိုးသမီးအခွင့်အရေးဆောင်ရွက်နေသူမတ်မေဇဘယ်ဖြူက2015ခုနှစ်အတွက်လက်ခံရရှိသွားပါတယ်။ကမ္ဘာတစ်လွှာကအမျိုးသမီးဆွမ်းဆောင်ရှင်ဆယ်ဦးကိုရွေးချယ်ပြီးအမေရိကန်နိုင်ငံသားရေးဌာနကချီးမြှင့်တဲ့ဒီဆုကို2012ခုနှစ်မှာမြန်မာနိုင်ငံကိုစားပြုပြီးပထမဆုံးရရှိဘူးတဲ့မဇင်မအောင်ကဒီစုနဲ့ပတ်သက်လို့အခုလိုရှင်းပြပါတယ
်ဒီစုကအထူးသဖြင့်နှစ်စဉ်တစ်တိုင်းဒီ TV ဆိုင်ရာအမျိုးသမီးများနေ့မှာဒီ State Department ကနေပြီးတော့ဒီကမ္ဘာလုံးမှာရှိတဲ့အမျိုးသမီးတွေကနေပြီးတော့ဆယ်ဦးပေါ့နော်အမျိုးသမီးလူခွင့်ရေးနဲ့ရင်းချမ်းရေးအတွက်တရားမျှတမှုအတွက်တက်ကြွလှုပ်ရှားနေကြတဲ့အမျိုးသမီးတွေကနေပြီးတော့ရွေးချယ်ပြီးတော့ပေးရစုဖြစ်ပါတယ်နောက်ပြီးတော့အဲ့ဒါကိုနိုင်ငံတကာမှာရှိတဲ့ဒီ American တန်ရုံးတွေကနေပြီးတော့အမည်စင်းတင်သွင်းပေးရတယ်တင်သွင်းပြီးတဲ့အထက်ကမှတဲ့ဦးကိုပဲရွေးချယ်ပြီးတော့ပြီးတာပါနှစ်စဉ်နှစ်တိုင်းလေဒီစုက2008ခုနှစ်ဒီကွန်ဒိုလီဇာရိုက်လက်ထက်ကနေပြီးတော့စာရည်လာဖြစ်ပြီးတော့2012ခုနှစ်မှာကျွန်မရခဲ့တာပေါ့နော်အခုဒီတစ်ခေါက်ကတော့ပုံမှန်ဒီရလည်းတယောက်ပါတယ်ဆိုပြီးတော့ကျွန်မတည်ရတဲ့အခါမှာမမေစပဲကျူဖြစ်နေတယ
်ဒီစုဟာကဘာတဝန်းငင်းချမ်းရေးတရားမျှတရေးလူခွင့်ရေးကျမတန်းတူရေးနဲ့အမျိုးသမီးဆွမ်းဆောင်ရည်မြင့်တင်ရေးလုပ်ငန်းတွေမှာဆွမ်းဆောင်တမန်လှူရှားဆောင်ရွက်နေကြတဲ့အမျိုးသမီးတွေကိုနှစ်စဉ်ဂုဏ်ပြုပေးအပ်တဲ့ဆုဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကိုရင်အခမ်းချီးမြှင့်မဲ့စုပေးပွဲအခမ်းအနားကိုတော့ဝါရှင်တန်ဒီစီမြို့မှာရှိတဲ့နိုင်ငံသားရေးဌာနမှာမတ်လ5ရက်နေ့ကြာတာပရိနေမှာကျင်းပသွားမှာဖြစ်ပါတယ်။အဲဒီနောက်မှာတော့နိုင်ငံတကာကဆုရရှိကြတဲ့အမျိုးသမီးထွေးချွန်သူ10ဦးကိုနိုင်ငံသားရေးဌာနကအရာရှိတွေကအမျိုးသမီးရေးရာကိစ္စတွေနဲ့ပတ်သက်လို့ရှင်းလင်းပြောကြားကြမှာဖြစ်ပါတယ်။